တမယာလီလာနဲ့အခြားရောင်စုံကြံနာတွေပါဝင်တဲ့မြမကျောင်းရဲ့လုပ်ငန်းမှာတပ်မတော်အပါအဝင်လက်နက်ကိုင်အွယ်စည်းတွေအချို့အမြတ်ခံစားနေရပုံကို Global Witness အဖွဲ့ကမကြာမီကစာမျက်နှာ80အစီရင်ခံစာထုတ်ပြန်ထားပါတယ်။တပ်တူလုပ်ငန်းအစီရင်ခံစာ Corporation မှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာတန်းကျောင်းရဲ့လုပ်ငန်းလုပ်ငန်းလူတွေနဲ့ဒေသခံ150ကျော်ကိုပြည်ဆောင်မင်းများနဲ့အပေါ်မှာအခြေခံပြီး conflict ruby ဆိုတဲ့အစင်ခါစားကိုအသေးစိတ်ရေးသားတာဖြစ်ပါလေ။ကျောင်းရဲ့လုံလားမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှမျိုးနှစားရှိပါလေ။2014က2019အထိလင်းတေတာကာလအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြန်များဒေါ်လာ3400ကျော်ပဲလို့ဆိုပါလေ။မှောင်ကိုကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်ပြတာမှုဒေါ်လာ1500နဲ့2000ကျားရှိမယ်လို့ခန့်မှန်းပါတယ်။အခုတော့ဒီလုပ်ငန်းဟာစစ်ကောင်စီလက်ထက်ရောက်သွားပွေ